ဂျပန်ရဲ့တောင်ပိုင်းကျွန်းအိုကီနာဝါအုတ်ချုပ်ရည်မှုကအမေရိကန်ရေတပ်အခြေစိုက်စခန်းကိုရွှေ့ပြောင်းဖို့ကမ်းရိုးတန်းတစ်လျှောက်မြေနေရာကိုအသုံးပြုခွင့်အတည်ပြုလိုက်ပါပြီ။ဒါပေမဲ့အမေရိကန်ရေတပ်အခြေစိုက်စခန်းကိုကျွန်းကနေလုံးဝဖိရှားရေးအတွက်ဆက်ပြီးတော့ဖိအားပေးသွားမယ်လို့သူကပြောလိုက်ပါတယ်။အိုကီနာဝါကမ်းခြေမှာစစ်အခြေစိုက်စခန်းအစ်စ်အတွက်မြေနေရာပေးဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့တောင်းဆိုချက်ကိုအုတ်ချုပ်ရည်မှုဟီရိုကာဇုနာဂိုင်မာကအတည်ပြုလိုက်တာဖြစ်တဲ့အကြောင်းတောက်ချာနေမှာအိုကီနာဝါကျွန်းကအရာရှိတဦးကအတည်ပြုပြောဆိုပါရယ်။အိုကီနာဝါရဲ့ကျွန်းမကြီးကလူနေပိုပြီးတော့ထူထပ်တဲ့နေရာမှာရှိနေတဲ့ဖူတင်မအခြေစိုက်အမေရိကန်ရေတပ်ကိုရွှေ့မှာဖြစ်ပါရယ်။ဒါပေမဲ့လည်းဖူတင်မတပ်ဖွဲ့ကိုအိုကီနာဝါအပြင်ကပြည်လန့်တွေနဲ့ထောက်ပံ့ရေးတချို့ရှိနေတဲ့နေရာတွေကိုအမြန်ဆုံးရွှေ့ပြောင်းပေးလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ထားဆဲဖြစ်တဲ့အကြောင်းအုတ်ချုပ်ရည်မှုကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။အမေရိကန်ခြေဆိုင်စခန်းတွေကျွန်းကလုံးဝဖယ်ရှားသွားရမယ်လို့မစ္စတာနာကိုင်မာကရွေးကောက်ပွဲမဲဆွယ်မှုတွေအတွင်မှာကြေညာပေးခဲ့တာပါ။အိုကီနာဝါကျွန်းကိုဗန်ဒါရီထောက်ပံ့မှုတိုးပြဖို့ကံလန်ပြီးနောက်ပိုင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗုဒ္ဓဟူးနေ့တွေ့ဆုံဆွေးနွေးပွဲမှာအုတ်ချုပ်ရည်မှုနာကိုင်မာကိုအခြေဆိုင်စခန်းနေရာရွှေ့ရေးအတည်ပြုပေးဖို့ဖိအားပေးခဲ့တာဖြစ်ပါတယ်။ဖူတင်မာအခြေဆိုင်စခန်းဟာလူနေသိပ်သီးတဲ့ဂင်နိုဝမ်အေရီယာအတွင်းမှာရှိနေတာဖြစ်ပြီးလေရင်တန်းနေစူညာလွန်းလာတဲ့အခြေဆိုင်စခန်းအနီးအနားမှာနေသူတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးအတွက်ဒေသခံတွေရဲ့တိုက်ကြားမှုကိုခံနေရတာလည်းဖြစ်ပါတယ်။ဂျပန်အစိုးရကတော့2006ခုနှစ်ကအမေရိကန်နဲ့သဘောတူညီချက်အရရွှေ့ပြောင်းရေးကိုအပြင်းအထန်တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့အိုကီနာဝါဒေသခံတွေကတော့ဒီသဘောတူညီချက်ကိုခိုင်ခိုင်မာမာဆန့်ကျင်နေကြတာလည်းဖြစ်ပါတယ်ရှင်။